Welcome to the Voice of America in Burmese.
Mingla Manek Ma Shin. 2019 ခုနှစ်စက်တင်ဘာလ28ရက်တောက်ကြာနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးမှာပါရှင်သတင်းပေးတဦးရဲ့ဖော်ထုတ်ချက်ကိုအခြေခံပြီးတော့သူ့ပေါ်မှာတရားစွဲဆိုဖို့စုံစမ်းနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သတင်းမီဒီယာတွေကိုထိုးနှက်လိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုတက်တရနိုင်ငံအခြေချရေးဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကလမ်းဖွင့်ထားတယ်လို့နယူးယောက်အထွေထွေညီလာခံကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမတ်ခွန်ရှင
်ကောင်းပါပြီရှင်ဒီမနေ့နားဆင်ရမယ့်သတင်းလှော်တွေကတော့မနေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှရိုဟင်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုအဆိုပြုချက်မဲခွဲအတည်ပြုတာကိုမြန်မာကိုယ်စားလှယ်ဘက်ကကန့်ကွက်ခဲ့ပါတယ်တစ်ဆက်တည်းမှာပဲဒီရိုဟင်ဂျာတွေနေရပ်ပြောင်းရေးနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကလည်း
Jadi kalau kita membawa Rohingyas ini kembali ke rumah mereka di Rakhine State, kita juga
လုံခြုံစိတ်ချရပြီးနေထိုင်ရေးအဆင်ပြေမဲ့အခြေအနေမျိုးဖြစ်အောင်ဖန်တီးပေးဖို့လိုအပ်တဲ့အကြောင်းအင်ဒိုနီးရှားဘာသာနဲ့ပြောသွားတာကိုလည်းထုတ်လွှင့်ပေးဦးမှာပါရှင်နေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေကိုတိုက်ခိုက်မယ်ဆိုတဲ့သတင်းပေါက်ကြားမှုဟာပြည်သူတွေကိုကြောက်စိတ်ပေါ်အောင်ရည်ရွယ်ချက်ထားပြီးလုပ်နေသလားဆိုတဲ့သုံးသပ်ချက်ဗင်နီဇွဲလားတမတရဲ့ရုရှားခီးစဉ်ဟာစီးပွားရေးထက်မဟာမိတ်အင်အားတောင်းတင်ကြောင်းစန့်ကျင်သူတွေနဲ့အမေရိကကိုပြတဲ့ခီးလို့လည်းဆိုပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
တရင်ပေတူရဲ့ဖော်ထုတ်ချက်ကိုအခြေခံပြီးသူ့အပေါ်မှာတရားစွဲဆိုနိုင်ရတဲ့စုံစမ်းနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သတင်းမီဒီယာတွေကိုတံပြန်ပြီးတော့ထိုးနှက်ခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေဝါရှင်တန်မြို့တော်ကိုပြန်လာတဲ့ကြက်သက်ပရီးနေမှာပဲသမ္မတထရမ့်ကဒီမိုကရက်တွေရဲ့လောက်ရဟာရှစ်ဆရာကောင်းတဲ့လောက်ရဖြစ်ပြီးအောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖာလည်းဇလန်းအတုတွေကိုဖန်တီးနေတယ်လို့ဆက်ဆွဲပြောကြားလိုက်ပါတယ်။ဒါတိုင်းပြည်အတွက်တိတ်ကိုရှက်စရာကောင်းတဲ့အပြစ်မရှိအပြစ်ရှာတဲ့လောက်ရပဲလို့လဲသတင်းတောက်တွေကိုသမ္မတကပြောပါတယ်။သမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတတို့ရဲ့တယ်လီဖုန်းကနေတဆင့်စကားပြောဆိုရမှာမတော်မလျော်ကိစ္စတွေတစ်ခုမှမပါချောင်းသူဟာအဂတိလိုက်စားတယ်လို့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့တားဖာကဆွဆွဲတဲ့ကိစ္စဟာလဲလုံးဝမမှန်ချောင်းပိုးပြီးတော့အခိုင်အမာခုခံပြောကြားသွားပါတယ်။ဒါအပြင်ဒီအချက်လက်တွေကို whistleblower လို့ခေါ်တဲ့သတင်းပေးရဲ့လက်ထဲကိုရအောင်ထည့်ပေးလိုက်သူကဘယ်သူဖြစ်မယ်ဆိုတာကိုသူသိပြီးတော့သိကျင်နေကြောင်းလည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်
။ Saudi Arabia နိုင်ငံတွင်လေကြောင်းကနေတိုက်ခိုက်ခံရမှုတွေနောက်ထပ်မဖြစ်ပေါ်စေရအတွက်ဒုံးကျည်တန်တံပြန်ကာကွယ်နိုင်တဲ့ Patriot ဒုံးကျည်ပစ်စင်တစ်ခု Radar စနစ်၄မျိုးနဲ့ American စစ်သား၄၀၀လောက်ကို American ကာကွယ်ဝင်ကြီးဌာနက Saudi Arabia နိုင်ငံကိုဆက်လွှတ်ပေးပို့ခဲ့ပါတယ်။နောက်ထပ် Patriot ဒုံးကျည်ပစ်စင်တစ်ခုနဲ့THAAD third လို့ခေါ်တဲ့လေကြောင်းရံကာကွယ်ရေးစနစ်ကိုလည်းလိုအပ်ရင်ဆေးလွတ်ချထားဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပင်ဒဂွန်ပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကတောက်ကြားနေကပြောပါတယ်။အခုလိုဒုံးကျည်ကာကွယ်နိုင်တဲ့လက်နက်စနစ်တွေကိုပြေပို့တာဟာဒီလအစောပိုင်းကဆော်ရီရေတန်းလုပ်ငန်းတချို့လေကြောင်းကတိုက်ခတ်ခံရတာကိုတုံ့ပြန်တဲ့ပထမခြေလှမ်းဖြစ်ပါတယ်။အဲ့ဒီတိုက်ခတ်မှုကိုအီရန်နိုင်ငံကလှုပ်ဆောင်ခဲ့တယ်လို့အမေရိကန်အရာရှိတွေကစွပ်စွဲထားပြီးဒီတိုက်ခတ်မှုကအီရန်နိုင်ငံရဲ့အနောက်တောင်ပိုင်းကလာတာဖြစ်ကြောင်းတပ်တည်အဖြစ်လောင်ကျွမ်းနေတဲ့လက်နက်အပိုင်းစားတွေထက်ပိုခိုင်လုံတဲ့အထောက်အထားတွေရှိကြောင်းလည်းပြောပါတယ်။ဒါပေမဲ့အမေရိကန်ဆိုရဘက်ကအခုထိတော့အထောက်အထားတွေကိုထုတ်ဖော်ပြသခြင်းမရှိသေးပါဘူး။အီရန်နိုင်ငံကတော့တိုက်ခတ်မှုမှာသူတို့တာဝန်မရှိကြောင်းညင်းဆိုထားပါတယ်။ Patriot ဒုံးကျည်ပစ်စင်တွေနဲ့လေကြောင်းရန်ကာကွယ်ရေး Radar စနစ်တွေဟာ Saudi Arabia နိုင်ငံမြောက်ပိုင်းတစ်လျှောက်လေယာဉ်ပိုင်းတွေကိုစောင့်ကြည့်ကာကွယ်ဖို့ဖြစ်ပါတယ်။အီရန်နိုင်ငံသမ္မတ Hassan Rouhani ကပါရှန်ပင်လယ်ကွေ့မှာနိုင်ငံတကာတွေရောက်ရှိတက်ဆွဲမှုဟာဒေတာတွင်ပိုလို့သာမလုံးမချုံဖြစ်စေမယ်လို့တင်းနေကပြောခဲ့ပါဗျ။အမေရိကန်ကာကွယ်ဝင်ကြီး Mark Esper ကတော့အမေရိကန်တပ်ဖွဲ့တွေနဲ့လက်နက်တွေဒေတာတွင်ကိုဆေလွတ်တာကာကွယ်ရေးအတွက်ယူရတာဖြစ်ကြောင်းတောက်ကြားနေကပြောကြားခဲ့ပါဗျခင်ဗျ။
အီရန်နိုင်ငံဟာယူရိနီယံတန့်စင်ရေးအတွက်အဆင့်မြင့် centrifuge လို့ခေါ်တဲ့ဗဟိုခွာဆက်တွေကိုအသုံးပြုနေတယ်လို့ကုလသမဂ္ဂနျူကလ িয়ার ရေးစောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရထားတဲ့တမိုင်းဝင်သဘောတူညီချက်ကိုချိုးဖောက်မှုတရားလည်းဖြစ်ပါတယ်။ပြင်သစ်သတင်းဌာနနဲ့ Reuters သတင်းဌာနတွေရရှိထားတဲ့ IAEA ခေါ်နိုင်ငံတကာအမှုမြင့်စွန့် agency ရဲ့အစိုးရခန်းစားအရအီရန်နိုင်ငံနန်တက်စ်ဆက်ယုံကနေအဆင့်မြင့်ဗဟိုခွာဆက်တွေဟာယူရိနီယံတန့်စင်ယူရေနီယမ်တွေကိုစုဆောင်ထားတဲ့ဒါမှမဟုတ်စုဆောင်ဖို့အတွက်ပြင်ဆင်နေတယ်လို့ဆိုပါတယ်။အီရန်အသုံးပြုနေတဲ့ဗဟိုခွာဆက်အရေးအတွက်ဟာလည်းအရင်တုန်းကသိရှိထားခဲ့တဲ့အရေးအတွက်ထက်ပိုပြီးတော့များတယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာအီရန်ပေါ်မှာဒဏ်ခတ်အရေးယူပိတ်ဆို့မှုတွေလျှော့ချပေးရင်သူကနျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်မယ်ဆိုရဲ2015တုန်းကအီရန်နဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုတရားလည်းဖြစ်ပါတယ်။အဲ့ဒီလိုသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ2018ခုနှစ်ထဲမှာနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်မှာဒဏ်ခတ်မှုတွေပြန်ပြီးတော့လှုပ်လာခြင်းကဆက်ပြီးတော့အီရန်ဘက်ကလည်းဒီချိုးဖောက်မှုတွေကိုဇက်တိုက်လှုပ်လာခဲ့တာဖြစ်ပါတယ်။2015သဘောတူညီချက်ထဲမှာအမေရိကန်ပြန်ပြီးတော့ဝင်လာလို့ရှိရင်အီရန်ဘက်ကလည်းပြန်ပြီးတော့လိုက်နာပါမယ်လို့အီရန်အစိုးရပြောခွင့်ရအလီရာဘီကဗုဒ္ဓဖူးနေမှာပဲပြောကြားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံသမရရွေးကောက်ပွဲစနေနေ့မှာကျင်းပဖို့ရှိနေချိန်မှာပဲစနမဲပေးမှုတွေကိုနှောက်ယှက်ပေးမယ်လို့အာဖဂန်တာလီဘန်တွေကချိန်ချောက်လိုက်ပါတယ်။တာလီဘန်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာမူဂျီဟီဒင်တွေအားလုံးကတနိုင်ငံလုံးကရွေးကောက်ပွဲတွေကိုနှောက်ယှက်ဒါစီပေးဖို့အတွက်တာလီဘန်အဖွဲ့ကညွှန်ကြားကြောင်းအာဖဂန်ပြည်သူတွေအနေနဲ့အိမ်မှာနေမနေရင်အနေရကြုံတွေ့ရဖို့ရှိကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးမစ်ရှင်အဖွဲ့ UNAMA ကတော့ဒီမိုကရေစီအခွင့်အရေးကိုအသုံးချမဲ့အရတားတွေကိုတိုက်ခိုက်တာတွေမလုပ်ဖို့တာလီဘန်အဖွဲ့ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာမီချီယာမာမိုတိုဟာတာလီဘန်အဖွဲ့ဝင်တချို့နဲ့အင်္ဂါနေ့ကကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆိုင်ရာအကြံဖတ်မှုကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ယာမာမိုတိုကမဲဆန္ဒရုံးတွေနဲ့ရွေးကောက်ပွဲတွေပါဝင်ပတ်သက်သူတွေကိုတိုက်ခိုက်မယ်ဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးစစ်ရဝဲဝမှုအဖြစ်အကျုံးဝင်ရောက်ရှိသွားနိုင်ကြောင်းအဖြစ်ကျူးလွန်သူတွေအနေနဲ့သူတို့ကျူးလွန်တာတွေအပေါ်တာဝန်ယူရမှာဖြစ်ကြောင်းပြောသလိုရွေးကောက်ပွဲနောက်ဆက်ပြီးမဲ့တာလီဘန်အဖွဲ့ရဲ့ထုတ်ပြန်ချက်ကိုလည်းပြန်လည်ရုပ်သိမ်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။စစ်သွေးကြတာလီဘန်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ဆက်နွယ်တိုက်ခိုက်မှုတွေကိုလုံးနေခဲ့ပြီးဖြစ်ရမှာပါဝန်ပြည်နယ်အတွင်းလက်ရှိသမရအရှရာဖ်ဂါနီရဲ့မဲဆွယ်ပွဲမှာတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်လူ30သေဆုံးခဲ့ပြီး50ကျော်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရင်ဂျာဒုက္ခသည်တွေကိုတက်တရနိုင်ငံမှာအခြေချရေးဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကလမ်းဖွင့်ထားတယ်လို့နယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK အဗ်ဒူမိုမန်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။တကယ်လို့ရင်ဂျာဒုက္ခသည်တွေကိုခေါ်ယူဖို့အတွက်စိတ်ဝင်စားတဲ့နိုင်ငံရှိလာမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကကြိုးစိုးချောင်းလဲပြောတာပါ။ဒီဒုက္ခသည်တွေကိုခေါ်ယူခြင်းနဲ့ဆန္ဒရှိချောင်းပြတာတဲ့နိုင်ငံတချို့ရှိနေပေမဲ့လူကြားကောက်အောင်သာပြောနေတာမျိုးဖြစ်နေပြီးဒါမျိုးကိုဘင်္ဂလားဒေ့ရှ်ကမလိုချင်ချောင်းနဲ့ဒုက္ခသည်90ဒါမှမဟုတ်3000လောက်ကိုခေါ်ယူတာမျိုးကိုဘင်္ဂလားဒေ့ရှ်ဘက်ကဖြစ်စေခြင်းပေမဲ့သူတို့က5ယောက်ဒါမှမဟုတ်10ယောက်လောက်ပဲခေါ်ချင်တာတွေ့ရတယ်လို့လည်းပြောပါတယ်။အခုလိုပြောကြားတဲ့နိုင်ငံဟာဘယ်နိုင်ငံလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထုတ်ဖော်မပြောကြပါဘူး။တစ်ချိန်တည်းမှာပဲချက်တပရင်းတွေကကုလသမဂ္ဂလူခွင့်ကောင်စီညီလာခံမှာမြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆုတ်ပြုဆုံးဖြတ်ချက်ကိုထောက်ခံမဲ32မဲ၊ကန့်ကွက်မဲ12မဲ၊ကြားနေမဲ9မဲနဲ့အတည်ပြုခဲ့ပါတယ်။ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးကတော့ဒီဆုံးဖြတ်ချက်ကိုပယ်ချခဲ့တဲ့အပြင်ဒီဆုံးဖြတ်ချက်ဟာရိုဟင်ဂျာနဲ့တခြားလူနည်းစုတွေအပေါ်မှာလူခွင့်ချိုးဖောက်မှုလို့နာမည်တက်ထားပေမဲ့တကယ်တမ်းမှာရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့အတိုင်းဝန်းတစ်ခုကိုပဲဥတီကိုစားပြုနေတာတွေ့ရကြောင်းညီလာခံမှာပြောကြားခဲ့ပါတယ်။
မြန်မာထိုင်းနဲ့မလေးရှားနိုင်ငံတွေအကြားချိတ်ဆက်လှူရှားနေတဲ့လူမောင်ကိုဂိုင်းတကိုင်းကိုမလေးရှားရတပ်ဖွဲ့ကဖြိုခွင်းခဲ့ရမှာမလေးရှားနိုင်ငံသားလူမျိုးဂိုင်းကောင်းဆောင်ပါဝင်လူ89ဦးကိုဖမ်းဆီးရမိခဲ့ပါတယ်။မလေးရှားပြည်ထောင်စုရတပ်ဖွဲ့ဘူကစ်အမန်ရဲ့အထူးတပ်ဖွဲ့ကစက်တင်ဘာ22ရက်ကနေ25ရက်နေ့ထိစစ်ဆီရေးတွေပြုလုပ်ခဲ့ပြီးနောက်အခုလိုဖမ်းဆီးရမိခဲ့တာပါ။၄ရက်အတွင်းကလန်ဗယ်လီပီဟန်နဲ့က ခတ်တက်ကီလာတန်ပြည်နယ်ကနေရာပေါင်း၁၂နေရာကိုဝင်ရောက်စီးနင်းခဲ့ပြီးဖမ်းဆီးခဲ့ရမှာဒေသခံမလေးတွေနဲ့မြန်မာလူမျိုးတွေကိုဖမ်းဆီးရမိတာဖြစ်ကြောင်းဘူကစ်အာမန်အထူးတပ်ဖွဲ့ကဒုတိယညင်ကြိုင်းမှုတူဖြစ်သူဒတ်တော့ချွန်ကွန်ကော့ကပြောပါရယ်စစ်စင်ရေးအတွင်းမြန်မာနိုင်ငံသား66ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းဂိုင်းကောင်းဆောင်နဲ့မြန်မာ၅ဦးပါဝင်တဲ့ဂိုင်းရဲ့တခြားအဖွဲ့ဝင်တွေနဲ့အတူလူတွေကိုတည်ယူပို့ဆောင်ပေးသူနဲ့အေဂျင့်တွေအဖြစ်ဆောင်ရွက်နေတဲ့မလေး၅ယောက်ကိုလည်းဖမ်းဆီးရမိခဲ့ကြောင်းသူကပြောပါရယ်မြန်မာနိုင်ငံသားအလုံးဟာမလေးရှားနိုင်ငံအတွင်းတရားမဝင်မောင်းခိုခေါ်သွင်းခံလာရသူတွေဖြစ်တယ်လို့ယုံကြည်ရပြီးသူတို့တွေကိုကလန်ဗယ်လီပီဟန်ပီနန်နဲ့ကီလာတန်ပီနယ်တွေကိုပို့ဆောင်ခဲ့တာဖြစ်ကြောင်းလည်းတပ်ဖွဲ့ဒုတိယညချောင်းမူကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရခင်ဗျာ
။အီဂျစ်နိုင်ငံမှာဒီတစ်ပတ်တွင်ဆန္ဒပြသူပေါင်း2000နီးပါးကိုထိန်းသိမ်းခဲ့တယ်လို့အီဂျစ်လူ့ခွင့်ရေးဖွဲ့ကပြောပါရတယ်။အီဂျစ်စီးပွားရေးနဲ့လူမှုရေးရပိုင်ခွင့်ဌာနရဲ့ချက်သပတင်းတွေထုတ်ပြန်တဲ့အကြေညာချက်ထဲမှာအဖမ်းခံရသူ1900ကျော်နဲ့အရွယ်မရောက်သေးသူ96ယောက်ပါတယ်လို့ဖော်ပြပါရတယ်။ကိုင်ရိုမြို့တော်နဲ့တခြားဒေသအများပြားမှာပြီးခဲ့တဲ့တောက်ကြကရှာရှာပါပါဆန္ဒပြမှုတွေဖြစ်ပြီးရာနဲ့ချီတဲ့သူတွေကသမ္မတအက်ဗဒယ်ဖတာ LCC နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။ LCC နဲ့စစ်တပ်တို့ဟာအဲ့ဒီလိုက်စားခဲ့တယ်ဆိုရယ်ပြပရောက်စီးပွားရေးသမားတွေရဲ့ဆွဆွဲချက်တွေအတိုင်းပြောဆိုပြီးဆန္ဒပြကြတာပါဆန္ဒပြသူတွေကိုချက်ချင်းရှင်းလင်းပြီးနောက်ခုလိုဖမ်းဆီးမှုတွေလှုပ်လာတာလည်းဖြစ်ပါတယ
်ကျူဘာကွန်မြူနစ်ပါတီခေါင်းဆောင်ရာဦးကက်စထရိုနဲ့သူ့ရဲ့မိသားစုဝင်တွေကိုလူခွင့်ရေးချုပ်ဖောက်မှုတွေမှာပါဝင်ကျူးလွန်နေတယ်ဖြစ်အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကထည့်သွင်းတတ်မှတ်လိုက်ပါတယ်အဲ့ဒီလိုတတ်မှတ်လိုက်တဲ့အတွက်ကက်စထရိုနဲ့သူ့ရဲ့သားသမီးတွေအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ရရှိတော့မှာမဟုတ်ပါဘူးကက်စထရိုဟာကျူဘာသမ္မတမဟုတ်တော့ပေမဲ့သူဟာကွန်မြူနစ်ပါတီခေါင်းဆောင်အဖြစ်ဆက်လက်တာဝန်ယူနေကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပုံပီယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ကွန်မြူနစ်ပါတီရဲ့ပထမအတွေ့အကြုံအဖြစ်ရာဦးကက်စထရိုဟာထောင်နဲ့ချီတဲ့ကျူဘာနိုင်ငံသားတွေကိုဥပဒေမဲ့တရားစီရင်မှုတွေမှာပြုလုပ်ခဲ့ပြီးလောလောဆယ်မှာနိုင်ငံရေးအကျဉ်းသားတရားကျော်ဟာလည်းအကျဉ်းဆောင်တွေရှိနေဆဲဖြစ်တယ်လို့ကြေညာချက်မှာပါရှိခဲ့ပါတယ်။ရောက်ကက်စထရိုဟာကွယ်လွန်သူကျူဘာကောင်ဆောင်ဖီဒယ်ကက်စထရိုရဲ့ညီဖြစ်ပြီးကျူဘာနိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်တစ်ခုဖြစ်သတ်မှတ်ခံရဆဲဖြစ်ကြောင်းပါခင်ဗျာ
။တောက်ကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နှาศင်ကြရပါမယ်။မနေ့ကကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံအတွင်းလူနည်းစုလူမျိုးတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆိုပြုချက်ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအဆိုပြုချက်ကိုကန့်ကွက်ခဲ့သလိုဆုံးဖြတ်ချက်တွေဟာတစ်ဖက်သက်ဖြစ်တဲ့သတင်းအချက်အလက်တွေပေါ်အခြေခံထားတယ်လို့လည်းခြေပါခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပါရှင်
။ဒီမြန်မာလူ့ခွင့်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုတော့ EU ဥရောပသမဂ္ဂနဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ကပူးတွဲပြီးတော့တင်သွင်းတာဖြစ်ပါတယ်။မဲခွဲဆုံးဖြတ်တဲ့နေရာမှာတော့ထောက်ခံမဲ32မဲ၊ကန့်ကွက်မဲ12မဲ၊ဂျားနေ9မဲနဲ့ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ကြပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖို့နဲ့နိုင်ငံတကာအနေနဲ့လည်းဒီပေါ်မှာမျှတတဲ့တရားစီရင်ရေးအများဆုံးဖြစ်လာဖို့တိုက်တွန်းတောင်းဆိုတယ်လို့ OIC ဖွဲ့ကူစားပြုတဲ့ပါကစ္စတန်နိုင်ငံကူစလေကဒီမူကြမ်းမဲမခွဲခင်လေးမှာအခုလိုပြောဆိုသွားပါတယ
်။ We call for taking all necessary legal steps to facilitate and expedite fair and independent criminal proceedings to hold the perpetrators to account.
လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့သူတွေပေါ်ညှတာတဲ့တရားစီရင်ရေးဖြစ်လာဖို့လိုအပ်တဲ့ဥပဒေကြောင်းအရရေးယူဆောင်ရွက်မှုတွေကိုအမြန်လှုပ်ဆောင်ဖို့ကျွန်တော်တို့တောင်းဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးကိစ္စကိုလူသားချင်းစာနာမှုအခြေခံတတ်တတ်နဲ့ကင်တွယ်လို့မရပါဘူး။သူတို့ရဲ့မွေးရာပါနိုင်ငံသားအခွင့်အရေးနဲ့ပါဖြည့်ရှင်းဆောင်ရွက်ကြရမှာပါ။ဒါကိုဒီအဆိုပြုချက်ထဲမှာတိုက်တွန်းထားပါတယ
်။ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာနိုင်ငံဘက်ကတော့ပြင်းပြင်းထန်ထန်ကိုကန့်ကွက်ပါတယ်။တဖက်သက်ဆန်တဲ့သတင်းအချက်အလက်တွေမမှန်ကန်တဲ့သတင်းအချက်အလက်တွေကိုအခြေခံထားတဲ့ကုလသမဂ္ဂအစီအစဉ်တွေအပေါ်မှာမူတည်ပြီးတော့ဒီဆုံးဖြတ်ချက်ထွက်လာတဲ့အတွက်ဒါကိုလက်မခံနိုင်ဘူးလို့ဂျနီဗာကုလသမဂ္ဂဌာနဆိုင်ရာဒီမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပြောဆိုတုံ့ပြန်ခဲ့ပါတယ
်။ I would like to state our total rejection of the politically motivated and intrusive draft resolution L21 Ref 1.Let me mention
ကုဆုံးပြချက်မူကြမ်းဟာနိုင်ငံရေးပြောကပါပြီးစိတ်ပျက်စရာကောင်းတော်မူကျွန်တော်တို့အနေနဲ့လုံးဝကန့်ကွက်ပယ်ချပါရယ်။ဘာကြောင့်ခုလိုကန့်ကွက်တယ်ပြောရရင်ပထမဆုံးအချက်ကတော့ခုလိုနိုင်ငံတကာနိုင်ငံချင်းစီကိုကွက်ပြီးဆုံးဖြတ်ချက်တွေချနေတဲ့အပေါ်မှာမြန်မာနိုင်ငံအနေနဲ့မူအားဖြင့်ကန့်ကွက်ထားပါရယ
်။ဒီဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အထက်မြန်မာအင်ဒီဂျင်တရုတ်နိုင်ငံလည်းပါပါရယ်။ရခိုင်အရေးဒုက္ခတွေအရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အပြုသဘောချဉ်းကပ်သိပြီးတော့အခုလိုနိုင်ငံတကာတရားရုံးမှာစီရင်ဖို့ပြောနေတာတွေဟာတစ်ဖက်မှာအဆုဘက်ကိုဥတီသွားနိုင်တယ်ဆိုပြီးတော့ထောက်ပြပါရတယ်။ဒ တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်မှာအပြစ်ထွက်အောင်လို့အပြုသဘောဆောင်ချဉ်းကပ်နေတယ်လို့လည်းတရုတ်ကစည်းကအခုလိုပြောဆိုသွားပါတယ
် The third informal meeting between foreign ministers of China, Myanmar and Bangladesh was held in New York.And the meeting reached three common points.
တရုတ်၊ဘင်္ဂလားဒေ့ရှ်၊မြန်မာနိုင်ငံသားရေးဝန်ကြီးသုံးဖွဲ့ဆိုင်တွေ့ဆုံပွဲကိုတတိယအကြိမ်အဖြစ်နဲ့နယူးယောက်မြို့မှာပြီးခဲ့တဲ့ရက်ကပဲလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးနဲ့ရခိုင်ရေးနဲ့ပတ်သက်လို့ဒီစည်းဝေးကနေအချက်သုံးချက်ရခဲ့ပါတယ်။ဒုက္ခသည်တွေစောလင်စွာနေရပြန်ရေးအတွက်နိုင်ငံသုံးနိုင်ငံလုံးရဲ့နိုင်ငံရေးစိတ်ဆန္ဒရှိကြပါတယ်။ဒုက္ခသည်တွေပြန်ရေးကိုဖြစ်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့မြန်မာရောဘင်္ဂလားဒေ့ရှ်ကပါသဘောတူထားပါတယ
်ဒါကတော့တရုတ်နိုင်ငံကုစလေဘက်ကနေပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီကိုတင်ပြသွားတာပါဒေသတွင်းနိုင်ငံလည်းဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုအခြေယူလေးလာဖို့သူတို့မရှိတာကြောင့်ဂျာနီဖြစ်နေမဲပေးရက်တည်သွားပါတယ်အခုဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတွေပေါ်လူခွင့်ချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတဲ့သတင်းတွေပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းဖော်ပြတယ်လို့နောက်ထပ်လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့အတွက်ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့တရားရေးအရာရေးယူဖို့ဆိုပြီးတော့တိုက်တွန်းပါလေ။ဒါ့အပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးတွေကိုကုလသမဂ္ဂအထူးညီလာခံဘက်ကလွှဲပြောင်းပေးအပ်ဖို့ကိုလည်းဆုံးဖြတ်ထားပါလေ။မြန်မာဆွေရကူလည်းဒီကုလသမဂ္ဂရဲ့လူခွင့်ရေးစုံစမ်းရေးမှုတွေနဲ့ဒီပူးတွဲလက်တွဲဆောင်ရွက်ဖို့ဆိုပြီးတော့တိုက်တွန်းထားပါလေ။မြန်မာနိုင်ငံဘက်ကတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာကတုံးနေတဲ့ရိုဟင်ဂျာဆိုတဲ့စကားရကိုအတုံးနှုံးကိုလက်မခံလို့ပဲကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကိုလည်းမြန်မာနိုင်ငံတွင်းကိုပေးဝင်တာမလုပ်ခဲ့ပါဘူးခင်ဗျာ။
ကိုတာညိုပြောပြသွားတာပါရှင်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ရဲ့ဒုတိယကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတဲ့အတွက်ဒုက္ခသည်တွေအနေနဲ့အခုလိုဌာနပြန်ရေးအစီအစဉ်ပေါ်မှာယုံကြည်မှုတွေညော့နယ်လာနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးရက်နိုမာဆူဒီယယ်ဆိုကပြောလိုက်ပါတယ်။ VOA အင်ဒိုနီးရှားဌာနကပေးပို့တဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
နယူးယောက်မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာဘေးထွက်အစည်းအဝေးဖြစ်တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာကြေတပရီနေကဆွေးနွေးခဲ့ကြပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်တွင်အာဆာကျန်းဖက်ဖွဲ့ကိုမြန်မာလုံခြုံရေးတပ်တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတိမ်းနဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ2019ခုနှစ်ရောက်တဲ့အထိဒီရိုဟင်ဂျာဒုက္ခသည်တွေနေရပ်ကိုမပြောင်းနိုင်သေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကဦးစီးပြီးရိုဟင်ဂျာတွေဌာနပြန်ရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုဦးဆောင်ကျင်းပတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုမလေးရှားဆော်ဒီအာရေဗျတူရကီအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကကိုယ်စားလှယ်တွေအပြင် OIC Islamic ပူးပေါင်းဆောင်ရွက်ရေးကော်ပိုရေးရှင်းကနေဒါအထူးတန်တမန်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တို့ပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒယ်ဆိုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကနေရိုဟင်ဂျာတွေဌာနပြန်ရေးကြိုးပမ်းမှုဟာဩဂုတ်လထဲမှာဒုတိယအကြိမ်ဖြစ်စူးစမ်းမှုမှာလည်းမအောင်မမြင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားဘာသာနဲ့အခုလိုပြောပါတယ
်။ Upaya terakhir untuk melakukan repatriasi.
ပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးတွေနောက်ဆုံးစူးစမ်းမှုဟာမအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဒုက္ခသည်တွေကြားဒီအပေါ်ယုံကြည်မှုတွေလျော့နေလာတာတွေ့ရပါတယ်
။ရိုဟင်ဂျာဒုက္ခသည်အတိုင်းဝိုင်းမှာပါယုံကြည်မှုတွေလျော့ပါနေတာဟာစိတ်ပူစရာအကောင်းဆုံးဖြစ်ကြောင်းပြောကြားခဲ့တဲ့အပြင်ဒီပြဿနာဖြေရှင်းရေးအတွက်နီလန်းရှာဖို့ဟာတိတ်ကိုအရေးကြီးနေပြီလို့လည်းပြောပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားနိုင်ငံနဲ့တခြားအာဆီယံနိုင်ငံတွေအနေနဲ့ရေရိုအဖြစ်နဲ့လူသားချင်းစာနာမှုဆန်ရအကူအညီတွေပေးအပ်ဖို့လိုအပ်ပြီးရေရှည်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေလိုအပ်နေတဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လည်းအကြံပေးပါတယ်။ဒီလိုဖြစ်လာဖို့အတွက်လူမှုရေးအရာရောစီးပွားရေးအရာပါအထောက်အကူတွေပေးပြီးဖွံ့ဖြိုးလာအောင်လုပ်ပေးရမယ်လို့လည်းပြောပါတယ်။
Jadi kalau kita membawa Rohingya ini kembali ke rumah mereka di Rakhine State, kita juga
Rohingya dukha dewe go niya yin pyan pu me so yin thro dwe long jong sit cha ya bi niye thai ye sin pi me chi ri myo phit aw phan ti pe bu lo at par de. Dilo pyin sin ya ma le yakain pi ne ma lu mu si bwa ye phon pyo mu pyin dukha de dwe ye lou nai swan ye go le a phi pe bu lo at par de.
Bangladesh နိုင်ငံက Cox's Bazar မှာရှိနေတဲ့ဒုက္ခသည်တွေအတွက်ပညာရေးကျန်းမာရေးနဲ့စီးပွားရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပေးဖို့အတွက်လိုအပ်တဲ့အပြင်ရိုဟင်ဂျာအတိုင်းဝိုင်းချမ်းမှာအချက်လက်တွေဖြန့်ဝေပေးဖို့လည်းလိုအပ်တယ်လို့ပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေဌာနပြန်ရေးနဲ့ပတ်သက်တဲ့သ သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့စစ်မှန်တဲ့နှစ်ဖက်တွေ့ဆုံပွဲတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့နဲ့တခြားနီလန်းသစ်တွေရှာကြဖို့လည်းအကြံပေးပါတယ
် Complexity ini tidak harus menjadikan excuse jadi menjadikan
ဒီပြဿနာကိုအပြေရှားရမှာလက်ရှိခက်ခဲရှုပ်ထွေးနေတဲ့အခြေအနေကိုဖြေရှင်းမှဖြစ်မယ်ဆိုပြီးဒီတနည်းနဲ့အပြေရှားလို့မရပါဘူးပြဿနာကိုဖြေရှင်းနိုင်ဖို့တခြားနည်းတွေကိုကျမတို့ရှာဖို့လိုအပ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့အပြင်ဆေးရုံတွေနဲ့အကျောင်းတွေကိုလည်းတည်ဆောက်ပေးခဲ့တာပါ။စက်တင်ဘာတတိယပတ်ထဲမှာလည်းဘာသာပေါင်းစုံချစ်တည်ရေးဆွေးနွေးပွဲကိုအင်ဒိုနီးရှားကကမကဋ္ဌလုပ်ကျင်းပပေးခဲ့ပြီးဒီဒုက္ခသည်တွေပြဿနာမှာအဓိကလိုအပ်နေတဲ့ယုံကြည်မှုတည်ဆောက်ပေးနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်ပြီးလက်ခံဖို့သဘောတူထားတာဖြစ်ပြီးရိုဟင်ဂျာတွေထာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတော့မျိုးကြီးတချို့မှလုံခြုံရေးချိန်ချမှုသတင်းတွေထွက်ပေါ်နေတာကိုလည်းအလှည့်ပေးချင်ပါတယ်။နေပြည်တော်ရန်ကုန်မန္တလေးပါဝင်မြို့ကြီးတွေမှာဖောက်ခွဲတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့လျှို့ဝှက်သတင်းပေါက်ကြားမှုဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့ပြီးအကြောက်တရားလွှမ်းမိုးနေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာမျိုးလားလို့နိုင်ငံရေးလှစ်လာသူတချို့ကသုံးသပ်ကြပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းမီဒီယာကိုပြောပါတယ်။အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံအမျိုးကြီးတွေအထူးသဖြင့်ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာလုံခြုံရေးအထူးသတိရှိကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစက်တင်ဘာ25ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသတိပေးချက်ထဲမှာတော့စက်တင်ဘာ26အောက်တိုဘာ16နဲ့26ရက်နေ့တွေမှာနေပြည်တော်ကိုတိုက်ခိုက်လာနိုင်ခြေရှိပြီးနောက်လာမယ့်လတွေမှာနေပြည်တော်ရန်ကုန်မန္တလေးမြို့တွေကိုတိုက်ခိုက်လာဖွယ်ရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကစုံစမ်းစစ်ဆေးမှုလုပ်နေကြောင်းဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ရောက်ရှိနေကြတဲ့အမေရိကန်နိုင်ငံသားတွေပြည်တွင်းသတင်းကိုနားဆင်ကြဖို့နဲ့လုံခြုံရေးအသိရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်နေကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးမျိုးသူစိုးကမီဒီယာတွေကိုရှင်းပြပါတယ်
။အွန်လိုင်းပေါ်မှာပြန့်နေတဲ့သတင်းတွေကြောင့်မို့လို့ဘယ်နေရာမှာတော့တိုးမိပြီးဆောင်ရွက်ပါတယ်။ဘယ်နေရာမှာတော့ပုံမှန်ဦးရောလုံခြုံရေးချထားပါတယ်ဆိုတဲ့အနေအထားလို့မဟုတ်ပါဘူးခဲ့။ကျွန်တော်တို့ရှိတဲ့အစီအမံအတိုင်းပဲကျွန်တော်တို့ကဘူဟာရနဲ့အညီကျွန်တော်စနစ်တကျသာဆောင်နေတဲ့အနေထားချက်ချောင်းပြောကြလို့ပါတယ်နော်။ဒါတင်းပိုင်းနဲ့ပတ်သက်ပြီးတော့ပြောဖို့မရှိပါဘူးခင်ဗျ။ဒီသတင်းတွေရလို့ဒီလိုမျိုးကောထားလာနေဖြစ်မှာပဲထပြီးတော့မှအင်းရယ်တိုးပြီးတော့ကောက်ကောက်နေတာလုတ်တဲ့ဟာမျိုးလည်းမဟုတ်ပါဘူးခင်ဗျ။ကျွန်တော်တို့ငကိုတွေကလုတ်ထားတဲ့အစီအမံတွေတိုင်းသွားနေရပါဘူး
။ရဲမှူးကြီးပြောသွားတဲ့ online ပေါ်မှာပြန့်နှံ့နေတယ်ဆိုတဲ့သတင်းကတော့ AA, KIA, CNF, KNU စတဲ့တပ်ဖွဲ့တွေကထိုင်းမြန်မာနယ်စပ်မှာစီးဝေးကြပြီးနေပြည်တော်ကိုဖောက်ခွဲမှုလုပ်ဖို့ကြံရွယ်ထားကြောင်းဒါဟာရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအာရုံလှဲဖို့နဲ့ဖိအားတွေယုံနေစေဖို့ရည်ရွယ်ကြောင်းတမနာယုံကစက်တင်ဘာ16ရက်ရက်စွဲနဲ့ထုတ်ပြန်တဲ့လျှို့ဝှက်စာဆိုတာပဲဖြစ်ပါတယ်။ဒီစာနဲ့ပတ်သက်လို့ VOA ကတရားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီလိုလျှို့ဝှက်စာပေါ်ကြားတာဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့အောင်ရည်ရွယ်လှုပ်ဆောင်တာမျိုးဖြစ်နိုင်တယ်လို့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအက်ဒီတာချုပ်ဦးသက်စင်ကသုံးသပ်ပါတယ်
။ကျွန်တော်မြင်ရပါဗျာ။ထိတ်ဆန့်အောင်လုပ်တဲ့လုပ်ရတခုလိုပဲကျွန်တော်မြင်တယ်ကျွန်တော်တို့စာနာရှင်စနစ်အောက်မှာနေခဲ့တယ်ကျွန်တော်မဆလတ်စနစ်အောက်မှာနေခဲ့တွေ့ကြုံရပြောလို့ရှင်တော့ဒါကတော့ပြည်သူလူထုကိုဗျာဆင်းချောက်ပြီးတော့ချောက်လှန့်ပြီးတော့အုတ်ထုတ်တဲ့မျိုးလူပါတခုလိုပဲကျွန်တော်မြင်ပါတယ်ဒါဒီနိုင်ငံမှာဘာမှမသိရဘူးမသိရဘူးအကုန်လုံးကထိတ်လန့်တုံ့နေရတယ်မင်းငါတို့အာကူရမယ်မင်းငါတို့အာကူရမယ်လို့ငါတို့စောင့်ရှောက်နိုင်မယ်ဆိုတဲ့ logic ပဲဗျာအဲ့တော့အုတ်ထုတ်သူလူရန်စားကအုတ်ထုတ်သူလူရန်စားကိုဒီလိုလိုကနေပြီးတော့အများအားကိုးနေရမယ်ဆိုတော့ထောက်နှံ့မှုမျိုးနဲ့ဒါမျိုးလုပ်တယ်လို့ဆိုတော့ကျွန်တော်ကတော့ယူဆမိတယ်ဗ
ျဒါပေမဲ့ရန်ကုန်မြို့မှာပြည်သူတွေကတော့ပုံမှန်အတိုင်းပဲနေစဉ်ဘဝကိုဖျက်ဆီးနေကြတယ်လို့ဦးသက်စင်ကပြောပါတယ
်ဒါပေမဲ့ကျွန်တော်တို့အခုနေတဲ့တောလာလို့ရှားနေတဲ့အတိုင်းဝိုင်းမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြတယ်တော်တော်များများလေးသိကြတယ်ကျွန်တော်တို့အခုရန်ကုန်မှာဆိုလို့ရှိရင်တော့ပြောရလို့ရှိရင်ကျွန်တော်ကိုယ်ကလည်းတောလာလို့ရှားနေကျွန်တော်ကလေးလည်းတောနေကြတာပဲဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးထူးထူးခြားခြားတော့လို့ထောက်တဲ့နေတဲ့ပုံစံမျိုးတော့မရှိဘူးကျွန်တော်ကလည်းမရှိဘူးဒါကသုံးတရား uses နိုင်ငံရေး uses ရှိရလို့ပဲကျွန်တော်ကသုံးတက်မိတယ်ဗ
ျဒီတော့တွင်စက်တင်ဘာ24ရက်နေ့မှာပြုလုပ်တဲ့ဘုရော့အောင်ဆန်းရုပ်ရှင်စတင်ရဲကူးခြင်းမိတ်ဆက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ကိုပေါ်ကိုလေးစားပွိုင့်နဲ့အထူးခံရတဲ့ကိစ္စမှာ နိုင်ငံတော်အဆင့်လုံခြုံရေးစည်းပေါင်းနေပြီလားဆိုတဲ့မေးခွန်းတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပါရစေ။အခုဗန်နီဇွဲလားနိုင်ငံရေးအခြေအနေကိုအလှည့်ပေးပါမယ်ရှင်။ပြဿနာမျိုးစုံနဲ့ရင်ဆိုင်နေရတဲ့ဗန်နီဇွဲလားနိုင်ငံကောင်ဆောင်နီကိုလတ်စ်မာဒူရိုဟာဒီသတင်းပတ်ထဲရုရှားနိုင်ငံကိုသွားပြီးအ धिक သဘောတူညီချက်တစုံတရာလက်မှတ်ရေးထိုးခြင်းတော်၎င်းကြေညာခြင်းတော်၎င်းဘာမှမလုပ်ဘဲနဲ့ပြန်လည်ထွက်ခွာသွားပါပြီ။ဒါပေမဲ့သုံးသက်သူတွေကတော့ဒီခရီးစဉ်ဟာယာရုကနှုတ်ထွက်ပေးဖို့နိုင်ငံတကာဖိအားတွေကိုရင်ဆိုင်နေရတဲ့သမရနီကိုလတ်စ်မာဒူရိုအဖို့ရုရှားနိုင်ငံရဲ့ထောက်ခံမှုရရှိရေးဆိုတဲ့ရည်ရွယ်ချက်နဲ့သွားခဲ့တာဖြစ်တယ်လို့သုံးသက်ကြပါတယ်။သတင်းထောက်တွေဖြစ်ကြတဲ့ရီကာဒိုမာကီနာအိုအိုဂါပဘလိုဘာရုမော်စကိုကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ဗန်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုဟာတရုတ်နိုင်ငံလိုပဲသူ့ရဲ့အင်အားကြီးမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံခေါင်းဆောင်ဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာပါ။ဒီသတင်းပတ်ထဲအခုလိုတွေ့ဆုံခဲ့တာဟာမာဒူရိုအစိုးရအပေါ်ပိတ်ဆို့တံခတ်မှုတွေများပြားနေချိန်မှာသက်သာရရစေမယ့်အကြောင်းတရက်ဖြစ်ပါတယ်။ရုရှားနိုင်ငံဟာဗန်နီဇွဲလားရဲ့အကြက်တဲကာလတစ်လျှောက်လုံးထောက်ခံအားပေးလာခဲ့တာဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်ကပြောပါတယ
် You know that Russia consistently
ရုရှားနိုင်ငံဟာဗန်နီဇွဲလားနိုင်ငံရဲ့အာဏာပိုင်အဖွဲ့အစည်းတွေကိုအစဉ်တစိုက်ထောက်ခံလာခဲ့ပါတယ်အဲ့ဒီတည်းမှာသမ္မတနဲ့ပါလီမန်လွှတ်တော်လည်းပါဝင်ပါတယ်
ရုရှားနိုင်ငံဟာဗန်နီဇွဲလားမှာအထင်ကရရင်းနှီးမြှုပ်နှံနေတဲ့နိုင်ငံတစ်ခုဖြစ်ပြီးဗန်နီဇွဲလားရဲ့ကျွေးရှင်တွေအနေနဲ့တနိုင်ငံလည်းဖြစ်ပါတယ်နီကိုလတ်စ်မာဒူရိုကတော့ယင်းနီးမြုံနံမှုတွေပိုးပြီးတော့လှုပ်ကြဖို့မေတ္တာရက်ခံလိုက်ပါတယ
် In todos los campos alimentarios
we are talking about a number of areas
အဓိကအားဖြင့်ကျွန်တော်တို့ပြောနေတာကတော့အစားအစာ၊ကျန်းမာရေး၊စွမ်းအင်နဲ့တခြားကဏ္ဍအများအပြားဒီနည်းပြောရရင်တော့အခွင့်အလမ်းတွေပွင့်လင်းနေတဲ့ကဏ္ဍအများအပြားမှာပုံပုံမြုံနံဖို့ဖြစ်ပါတယ
်မာဒူရိုခရီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့ဗန်နီဇွဲလားဟာရုရှားနိုင်ငံရဲ့ထောက်ခံမှုကိုဆက်လက်မှီခိုအားထားနေတယ်ဆိုတာကိုပြသလိုခြင်းဖြစ်ပြီးစီးပွားရေးကိစ္စတွေကဒီလောက်အရေးမကြီးလာဘူးလို့ရုရှားနိုင်ငံရဲ့အကဲခတ်သူတွေကဆိုကြပါတယ်။ဒီမီထရီရိုဇန်တယ်ကရုရှားနိုင်ငံလက်တင်အမေရိကသုတေသနဌာနကအကဲခတ်တူပါ
Ya не думаю, что нам нужно объяснять эту встречу какими-то.
I do not think the meeting is defined by economic.
ကောင်းဆောင်မှုတွေ့ဆုံမှုဟာအဓိကအားဖြင့်စီးပွားရေးကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အခုခါမှာဗန်နီဇွဲလားနိုင်ငံမှာစီးပွားရေးမြှုပ်နှံမှုကြီးကြီးမားမားလှုပ်ဖို့အခြေအနေကအရန်ရှုပ်ထွေးနေပါတယ်။ပထမတစ်ချက်ကကျွန်တော်တို့ရဲ့ယင်းနှီးမြှုပ်နှံမှုတွေလုံခြုံရေးကိုဗန်နီဇွဲလားဘက်ကအားမခံနိုင်တဲ့အခြေအနေမရှိပါဘူး။ဒုတိယချက်ကတော့အခုလိုစီးပွားရေးရတန်ခတ်အေးအေးယူခံနေရချိန်မှာစီးပွားရေးဆိုင်ရာသဘောတူညီချက်တွေလက်မှတ်ထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။
လောလောဆယ်မှာအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားကဆက်ဆံရေးတင်းမာနေခြင်းဖြစ်တဲ့အတွက်ဒီခရီးစဉ်ရည်ရွယ်ချက်ကဘာလဲဆိုတာရှင်းတယ်လို့လည်းဆိုပါတယ်။ဒီမီထရီရိုဇန်တယ်ကပဲအခုလိုဆက်ပြီးတော့ပြောပြပါတယ်
။ Наверное, можем говорить, что правительство Мадуро.
One might say that
Maduro ဆိုရကောသူ့မတိုင်ခင် Chavez ဆိုရကောရေးကြီးတဲ့နိုင်ငံရေးမှာမိတ်တွေဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။သူတို့ဟာရုရှားနိုင်ငံမှာ Crimea ကိစ္စလိုနိုင်ငံတကာပြဿနာတွေတိတ်ရှုပ်ထွေးနေတဲ့အချိန်ထောက်ခံအားပေးခဲ့ကြပါတယ်။ဒါကိုကြည့်ရင်ဗန်နီဇွဲလားဟာရုရှားရဲ့အရေးကြီးတဲ့နိုင်ငံရေးမဟာမိတ်ဖြစ်တယ်ဆိုတာသိတာပါတယ်
။နီကိုလတ်စ်မာဒူရိုရဲ့အခုရုရှားခီးစဉ်ဟာဗန်နီဇွဲလားပြည်သူတွေရဲ့စီးပွားရေးအဆင့်တန်းကိုတစုံတရာတိုးတက်ကောင်းမွန်လာစေမယ့်အလားအလာမရှိဘူးလို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လို့မာဒူရိုအစိုးရမှာအင်အားကြီးမတဲ့ရုရှားနိုင်ငံလိုမဟာမိတ်တဦးရှိနေတယ်ဆိုတာပြည်တွင်းမှာစန့်ကျင်နေတဲ့သူတွေနဲ့အမေရိကန်ပြည်ထောင်စုကိုပါပြတ်သားလိုက်ခြင်းဖြစ်တယ်လို့လည်းပြောနေကြပါတယ်ရှင်။ဗီဒီယိုရဲ့တာကြနဲ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းအချိန်မရွေးနားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA American အတန်ကတောက်ကြံနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ24/40/51လိုင်းလက်မီတာ190 kilohertz 1595တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လေ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းမှာတော့ Irian အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးလေ့လာနိုင်ပြီးကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဘက်နာအကြောင်းအပိုင်းနှစ်ကိုအခုလိုနားဆင်ကြရမှာပါ။
ခါးပြောင်ခန္ဓာပြည့်နေပြီဆိုတော့သူကခါးရတောင်းကုန်းလဲဆိုရှင်လက်ဖျားမြည်ကြီးနဲ့၆လက်မလောက်လွတ်နေတာပေါ့တချို့ဆိုရင်တပေတော့ကောင်ဆိုတဲ့ကားတိတ်ခုံပြောင်းဒါပေမဲ့ပူပြည့်သေးကြအောင်ဆိုရင်တော့ခါးပြည့်သေးကြအောင
်အယုအကျော်အထုကုဆရာဝန်ဒေါက်တာချစ်စိုးကရှင်းပြသွားတာကိုနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာတိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်အခုအရင်ဆုံးတော့ American Style Indian 3 English သင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးမှာပါရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
break the ice
ဖြစ်ပါလေစာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် th the ice ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး idiom ဆိုတဲ့ the white day ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်ဆင်းဆင်းဖြစ်နေတဲ့အတွက် itty itty ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပျော်ရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လှုပ်တာဖြစ်ပါလေအဲ့ဒီလိုဖြစ်လာအောင်လေအများဖြစ်ကတော့စတွေ့ကြရင်ကြံဝန်းကန်းဖြစ်နေရကကြီးစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါလေအလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါလေဒီလိုလိုချင်အဖြစ်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါလေကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလာပါတလာပါပြောရမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရလို့ရည်ညွှန်းသုံးပါလေ noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a jokeAnd had the audience laughing.
Tom nga me gun pyo bu lu au ji shi yat de kha ma tait ko sait pu ni da. Da ba mai tu ga prithat ne yin ni aw yi sia sa pyo lite do prithat le tbo ja yin ni ja de li lu di be ya ba de. U ma ko naw ta khaw na sin ji ja ya aw.
Tom was very nervous as he stood in front of the crowd to give his speech.So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်ဆင်းဆင်းဖြစ်နေတဲ့အတွက် itty itty ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
Break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American style idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးနေတာဖြစ်ပါလေရှင်ကျမတို့ VOE မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ဖြစ်နေရောဗီဒီယိုအဖြစ်နဲ့ပါ VOA ရဲ့ internet ဆာမျက်နှာမှာလေ့လာနိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ပြည်ရရဲ့တောက်ကြနေမနေ့ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဗန္ဓာအပိုင်းနှစ်ကိုတင်ပြပေးထားပါတယ်ရှင်။ခစစ်ရောင်လေးဗန္ဓာယောဂါကိုတခြားစင်တူယိုမာယောဂါတွေနဲ့ခွဲခြားပြီးစောစောသိနိုင်တဲ့နည်းလမ်းနဲ့ကုသနိုင်တဲ့ဆေးတွေလည်းရှိလာနေပါပြီ။ထိရောက်တဲ့ကုသမှုဆိုတာတွေကရောဘလို့ပါလဲဆိုတာကိုအယုအကျော်အစစ်အထုကုနဲ့စေတက္ကသိုလ်1အယုအကျော်အစစ်စေပညာဌာနပမောက္ခဌာနမှုဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay အယုအကျော်အစစ်အထုကုသမားတော်ကြီးဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီခါးစစ်ရောင်လေးဗန္ဓာယောဂအကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့ခွဲခြားနိုင်မှုတွေလက္ခဏာတွေပေါ့နော်အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီဖြစ်လာပြင်ဒီယောဂါကိုဆုံးဖြတ်နိုင်ဖို့ပေါ့နော်လိုအပ်တဲ့ဒီစက်သက်စစ်ဆေးမှုတွေနဲ့ကုသမှုတွေအကြောင်းကိုဆက်ပြောမှာပါဆရာအဲ့ဒီတော့လိုအပ်တဲ့ဒီစက်သက်စစ်ဆေးမှုတွေဘယ်လိုရှိလဲဆရာကြီး
ဒီခါးစိတ်အောင်ခါနာလေဆိုတာကအခုနောက်ပိုင်းသိတာကတော့ယောဂါတစ်ခုတည်းမဟုတ်ဘဲနဲ့ယောဂါ၅ခုပေါင်းတာဖြစ်တာပေါ့နော်သူ့ကို SPA စပါလို့ခေါ်လိုက်ပြီးတဲ့အခါမှာအရောက်မှာပါပြီးပါလာတယ်ဆိုတော့ဒီခါလေးစီးပူစီးခြင်းဖြစ်ပြီးရင်လည်းအစ်စ်တီနာတတ်တယ်အဲ့ခါမှာလည်းခါစစ်တီကရောင်းလာတတ်တယ်ပေါ့နော်ဒီခါလေးကဝင်းပြဝင်းလျှောပြီးရင်လည်းခါစစ်တီရောင်းခါစစ်ရောင်းခါနာဖြစ်လာတတ်တယ်ဒီခါလေးကတော့ဆူရီးစစ်လို့ခေါ်တာပေါ့ရေပြားမှာအကွက်တွေပေါ်တယ်လက်သေးတွေပြဲ့ကုန်တယ်ပြီးလို့ရှိရင်ခါစစ်တီကရောင်းပြီးတော့နာလာတယ်အဲ့တော့ခုနကပြောတဲ့မနေ့ပိုင်းသုံးသုံးနာတယ်လှူရှမ်းလိုက်ရင်တက်တာသွားရဲ့ဆိုရင်ခါစစ်တီရောင်းလို့နာတယ်ခါစစ်ခါနာဒါခါးစိတ်ရောင်ပြီးတော့ဖြစ်တဲ့ခန္ဓာတွေမှာအင်္ဂိုင်လူးစင်းတို့ခေါ်တဲ့ပုံမှန်ပြောနေကြခါးစိတ်ရောင်လေးဗန္နာအပြင်ကိုအေးပြားအစိတ်ရောင်လေးဗန္နာတော့တုံ့ပြန်လေးဗန္နာဒါတွေကလည်းဒီထဲမှာသာပြောဝင်နေ
တယ်။ဟုတ်ကဲ့ဆရာအဲ့ဒီတော့ဒါတွေကိုအတိအကျခွဲခြားသိနိုင်ဖို့ပေါ့ဆရာနော်။ဘလို့စစ်စေးစမ်းသပ်မှုတွေလုပ်ဖို့လိုလဲဆရာ
။ဒီခါးစိတ်ရောင်ထဲမှာရှိတဲ့လေးမျိုးထဲမှာအင်္ဂိုင်လူးစင်းတို့ခေါ်တဲ့မူလခါးစိတ်ရောင်လေးဗန္နာဟုတ်မဟုတ်ကိုသိဖို့ဆိုရင်ကြွေးစစ်ကြရတာရှိတယ်။နောက်စီးစစ်ကြရတာရှိတယ်ပေါ့လေ။အဲ့လိုတွေစကြည့်လိုက်တဲ့အခါကျတော့မှလုံးဝပြန်ကွဲသွားတယ်။ဒါပေမဲ့ဆွေးဆစ်ဆီးဆစ်တဲ့ပုံလို့ရည်ကြည်တာကခုနကပြောခဲ့တဲ့ပြင်ပလက္ခဏာယူတယ်။ပြီးပြီးတော့မှခွဲရတာပေါ့။ဒီလိုမဖြစ်ခင်မှာဆီးမှုစီးခြင်းလည်းမရှိဘူး။မပြေဝင်ချောလည်းမရှိဘူး။ဒီဘက်မှလည်းကွက်တင်ပေါ်ဘူး။ခါနာတက်တဲ့ပဲ။အဲ့တော့ဒါမူလခါးစေးရောင်ခါနာအင်ဂိုင်လူးစင်းစပွန်ဒလိုက်တစ်လို့မှတ်တာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီစက်သက်စစ်ဆေးသိရှိနိုင်တာတွေရှိသေးလားဆရာ
။ဒီတော့ကတော့ခါးစေးရောင်ခါနာကိုပြန်ယောဂလက္ခဏာမေးကြည့်တယ်။နာလမ်းမနာလားဆိုတော့ခါကိုကုန်းကြီးလိုက်တဲ့အခါကျတော့လက်ကညီကြီးကိုမထိနိုင်ဘူး။ပုံမှန်လူတယောက်ဆိုရင်တော့ခါကဖြုတ်ပြီးတော့ကြည့်လို့ရှိရင်ကုန်းကြီးလို့ရှိရင်မထက်ရက်ပြီးတော့ခြေသောက်တွေဆက်ပြီးတော့လက်ပြားနဲ့ခနဲ့ညီကြီးကိုလိုက်ကြည့်ပါဆိုရင်ထိလို့ရတာများတယ်ပေါ့။ခါးစီအောင်ခန္ဓာဖြစ်နေပြီဆိုတော့သူကခါကြီးကတောင်းကုန်းကြီးလို့ရှိရင်လက်ပြားကညီကြီးနဲ့60မလောက်လွတ်နေတာပေါ့။တချို့ဆိုရင်တပေတော့ကောင်ဆိုချက်ခါကတိတ်ကုန်ပြောင်း။ဒါပေမဲ့ပုံပြီးတော့ကြအောင်ဆိုရင်တော့ခါစီကြောင်နဲ့ခါစီအောင်တတ်မှန်ရရှိရတယ်။ဒီမှာခါးကဝလုံးကြီးလိုဖြစ်ခါးစစ်တီးရပုံမှန်ဆိုရှိရင်ကျက်တုံငက်တူကခါယူသေးလို့ပဲဆိုတော့တစ်စစ်စစ်ကလှုပ်ရှားလို့ရတယ်ဒါပေမဲ့ခါးစစ်ရောက်ခန္ဓာဖြစ်သွားပြီဆိုရင်ခါးစစ်တီးတစ်ခုနဲ့ခုကဆက်သွားပြီးတော့ဒီထဲမှာဝလုံးကြောင်ကြီးထည့်ထားလို့မျိုးအခုဖို့တည်နေတဲ့ဆက်နာတွေ့ရနောက်တစ်ခုကကျတော့အဓိကကြည့်တာကတော့ပင်ပချက်ယူပေါ့ပင်ပချက်ယူစစ်ကလိုင်းလေးနှစ်လိုင်းရှိနေတာကပိုးသွားပြီးတော့မှခါးစစ်ရောက်နေဆိုရှင်အဲ့ဒါကိုကဆက်ထားဆက်သွားအဲ့မှာအဲ့လိုဖြစ်ပူကြီးဆိုလို့ရှိရင်တော်တော်လေးနောက်ရသွားတယ်။ဒါနဲ့ခါနာတယ်လက်ကလည်းကုန်းလို့ရလို့ရှိသေးတယ်စာပြေပြေချင်းဆိုရင်ခါနာတယ်ဓမ္မရဲ့ကြီးတော့လည်းဓမ္မမပေါ်ဆွဲလို့လည်းရှိသေးတယ်။အဲ့အဲ့အချိန်မှာကုနိုင်တော့အကောင်းဆုံးဖြစ်တာပေါ့နော်။အဲ့အချိန်မှာကုနိုင်ဖို့အကောင်းဆုံးဆိုတော့ဒီလုံးကတော့နာတယ်ရိုးပဲဆိုရင်ထားသေးတယ်ခဏကကုန်းလို့များတော့မှဓမ္မရဲ့ကြီးလို့ဘလုံးကြောင်းကြီးဖြစ်နေမှာကုတယ်ဆိုတော့ကုလည်းသိမ့်မထူတော့ဘူးဆိုပြီးတော့မကုကြတော့ဘူးဖြစ်ကြတာပေါ့နော်။အခုကြရ တော့မဟုတ်ခါစီရံမှုဆိုရင်ဓမ္မရေးလို့လည်းမပေါ်သေးတဲ့အချိန်လှူရှားလို့လည်းရနေတဲ့အချိန်မှာအဲ့တူရောင်လုံးနေနေနေရှိလာတာပေါ့အဲ့ဒီချိန်မှာစကူးလိုက်ပြီဆိုရင်တော့လူကံမဖြစ်တဲ့ဘဲနဲ့ဆက်ပြီးလှူရှားနေတဲ့အချိန်မျိုးရှိတာနေတယ
်ဟုတ်ကဲ့ဆရာဒါကဟိုထိရောက်တာဆိုတော့ဘယ်လိုမျိုးစစ်ဆေးတာမျိုးလဲဆရာ
တန်လိုက်တတ်မှလို့ခေါ်တာပေါ့နော်အဲ့ကြည့်လိုက်လို့ရှိရင်ရှင်စီလေးတွေကရောင်နေတာဟိုစားပြီးတော့အစောဆုံးတွေ့နေတာပေါ့နောက်အခုနောက်ဆုံးပေါ်လာတာကတော့ဗီဇာပေါ့especially B27 လို့ခေါ်တဲ့ visa တခုအတွဲနေတဲ့ဆောင်းလေးဒီဒီနှုန်းကတော့တိသာတိတဲ့သူစိတ်နာခံရတယ်မှာပဲဖြစ်လို့ရှိတာပေါ့အခုတော့ဒါဗီဇာတခုရတဲ့မှာတင်းတင်းကျပ်ကျပ်ဖြစ်လို့ရအောင်ဆိုပြီးတော့ဒီမှာမြန်မာလဲတစ်ခွက်တည်းညာဆစ်ပေးနေပြီဆိုတော့ဒီရနေ့ဆိုရင်ဖိရပြန်ရအဲ့တော့ဒီကိုစောစောစီစီနဲ့အပ်လို့တင်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့စောစောစီစီကုသမှုတွေလည်းဆရာအထောက်ကူပြနေတာပါဆရာနော်အဲ့တော့ကုသမှုနေထားရရောဘယ်လိုရှိလဲဆရာ
ခဲခဲပြောက်စီပေါ့လေစီအောင်ပြောက်စီတောက်လို့ရှိရင်တော့လောဘလက္ခဏာကတက်တာပေါ့လေဒါပေမဲ့အခုနောက်ပိုင်းမှာဘယ်နဲ့ကဆိုရယ်သွေးပြူကိုထိန်းတဲ့ဈေးတွေလည်းပေါ်လာတယ်။နောက်ဒီခါးစစ်ကိုရောင်းတာကျတော့သူကထုတ်တဲ့က TNF လို့ခေါ်တဲ့ဓာတ်မျိုးထုတ်တဲ့သွေးထဲမှာသွေးပြူတွေရနေပြောနေ။အဲကျူမာနက်ခရိုစစ်ဖက်တာလို့ခေါ်တယ်။အဓိကတော့ဒီလိုတော့ကျူမာနက်ခရိုစစ်ဖက်တာဆိုတော့ကင်ဆာတွေဖြစ်လို့ရှိရင်ကင်ဆာတွေကိုတိုက်ဖို့ခန္ဓာကိုယ်ရဲ့ကုဝင်ကထုတ်ပြီးတဲ့ဂျက်ပေါ့။ဒါပေမဲ့အဲကင်ဆာတက်တဲ့ဓာတ်ကကင်ဆာမရှိဘဲနဲ့ထွက်လာတဲ့ခါကျတော့ခါးစစ်တွေကိုလာတိုက်ပြီးတော့ခါးစစ်တွေကရောင်းသွားတာ။အဲ့တော့သူပြန်ပြီးတော့မှကုကျင်လို့ရှိရင်အကင်စာတက်ဖြစ်တော့တဲ့ကိုပြန်ပြီးတော့မှပိတ်ကျက်စီပြန်ပြရတယ်။အဲဇီဝကုလုံးလို့ခေါ်တာပါနော်။ခန္ဓာကိုယ်ထဲမှာဇီဝဖြစ်စဉ်ပြောင်းလဲသွားတာကိုဇီဝပြည့်စင်နေပြန်ကုတာ။ပြန်ကုတဲ့အခါကျတော့တခါလေယောဂရဲ့ဖြစ်စဉ်ကရပ်သွားတဲ့အခါကျတော့လူကဆင်းရင်းလိုပဲထိုးလိုက်ပြီဆိုလို့ရှိရင်တစ်ပတ်နှစ်ပတ်ပြင်ကိုလူကောင်းလို့ပြန်ပြေလျှောက်နေပါတယ်။ခါးရီကလည်းပြန်ဖြောင်းသွားတယ်။အဲဆက်ပြီးတော့လည်းမကောက်တော့အောင်ကာကွယ်ပေးတယ်ပေါ့။အဲဒါကအတဲလူမှုမဲ့လို့ခေါ်တာပါနော်။ဒါလည်းပမာပြောအနည်းကစားပြီးတော့တွင်းနေပြီပေါ့နော်။နောက်ဣဒနာဆက်လို့ခေါ်တဲ့ဆီလေးရှိတယ်။အဲ့ဒါကတော့ဒီကင်ဆာဆိုက်ဖြစ်လို့တဲ့ကခါးစစ်ကိုတွားပြီးတော့ကတ်ဖို့ဆိုလို့ရှိရင်ခါးစစ်မှာလည်းသူကလက်ခံနေဖြစ်စီလေးရှိတယ်။ receptor လို့ခေါ်တာပေါ့နော်။အတွင်းဒလန်ပေါ့။အဲဦးဆီရကျတော့အဲ့ဒီအတွင်းဒလန်ကိုအတုထည့်လိုက်တယ်။ receptor အတုပေါ့။ receptor အတုတွေထိုးထည့်လိုက်တဲ့အခါကျတော့ခုနကကင်ဆာဆိုက်ဖြစ်လို့တဲ့ကအဲ့ဒီဒလန်အတုနဲ့တွေ့သွားတော့သူကတော့ဒလန်မှတ်ပြီးတော့တွားပြီးတော့ပေါင်လိုက်တဲ့အခါမှာအဲ့ဒီကတော့ပေါင်းမိသွားတဲ့အခါကျတော့သူကတကယ်ခါးစစ်ကိုမရောက်တော့ဘူးဆွေးလေးမှလည်းခြေပြတ်သွားတာပါနော်အဲအဲ့ဒီဆေးလေးပုံမှန်ပြီးပါဘူးဒီနေ့ကစားပြီးရလာပြီတခုပဲရှိသေးတယ်အဲ့ဒီဆေးတွေကအရင်လဲစွန့်တက်တယ်အရင်လဲလွယ်တယ်ဆေးကကျတော့ဒီတာမန်ပြည်သူတွေလူတိုင်းလူလိုဇလန်းမိဖို့နည်းနည်းလေးခဏတည်းကတလုံးကို၅သိန်းလောက်ဖြစ်တာပါနော်သူကနှစ်ပတ်ကိုတစ်ခါလောက်ထိုးရတယ်ပေါ့ဒီတရာကို10သိန်းလောက်ကိုမလို့တော့သူက6လနဲ့တစ်နှစ်လောက်ထိစက်ကြိုက်ထိုးရမယ်ဆိုရင်တချို့လဲကြားသားတော့ကြောက်သွားတယ်ပြန်စင်းစားတယ်အဲ့တော့တလန်းနလန်းတွေတော့လာထိုးတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ပိုင်းမှာဒီစက်သက်စစ်ဆေးမှုတွေရောကုသမှုတွေရောပို့ပြီးတော့ထိရောက်လာလို့ပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်ဒီတော့ဆိုရင်ဘာဖြေးတော့တော့မထူကောက်သွားတာပဲဆိုပြီးတော့မကုကြတော့ဖိတ်လျှော့နေကြအခုတော့စက်သက်မှုတွေကလည်းထိကြလာပြီကုသမှုတွေကလည်းထိကြလာပြီသောသောတိသောသောကုလူကောင်းလို့ပဲဖြစ်တယ်ဆိုတော့အားကျက်ပြီးတော့လာကုကြတာပေါ့သောသောတိနဲ့များတွေ့ရမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အဝိမဲစီစဉ်တက်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြကြရပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA ရဲ့ TV သတင်းလောအစီအစဉ်တွေကိုလည်းည9နာရီရေဒီယိုအစီအစဉ်ပြပချင်း Intercept 70နဲ့ Mia Set 3ဂျိုရူတို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA American တန်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်းသတင်းလောကဏ္ဍကတော့အခုလာမဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။သောရရှင်များရှင်လက်နက်ကင်ပြိပက္ခတွေအတွင်းအရက်သားတွေထိခိုက်ပင်းကျေမှုတွေနဲ့ပတ်သက်လို့တိုင်းဒေသတွေကလွှတ်တော်ကိုယ်စားလှယ်တွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေမြေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်း
ဖက်ချက်တွေထုတ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ရတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်စီစဉ်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရယ်။အခုတော့နောက်ဆုံးစီစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့2019ခုနှစ်အတွင်းရှမ်းပြည်နယ်ကြောင်မဲမြို့နယ်ထဲမှာမြေမြုပ်မိုင်းနင်းမိပြီးတော့ဒဏ်ရာရရှိသူ34ဦးရှိပြီးသေဆုံးသူတွေ10ဦးထက်မနည်းရှိနေပါတယ်မွန်ပြည်သက်ပါတီကနေဖန်စီထိန်းသိမ်းထားတဲ့ DKBA ခွဲထွက်အဖွဲ့ဝင်6ဦးကိုတန်လွတ်ပေးလိုက်ပြီးဆိုတာနဲ့တရမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှသတင်းချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးရန်အပါဝင်အချက်6ချက်ကိုတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်မှာ2019ခုနှစ်အတွင်းတိုက်ပွဲကြောင့်မြေမြုပ်မိုင်းနင်းမိဒဏ်ရာရရှိသူတွေ34ဦးရှိပြီးအဲ့ဒီကအနက်သေဆုံးသူတွေ10ဦးထက်မနည်းရှိကြောင်းတအန်းလူငယ်များအဖွဲ့ရဲ့အချက်လက်စုစည်းချက်စည်းရင်းမှာဖော်ပြထားပါတယ်တိုက်ပွဲတွေငြိမ်သွားပြီဆိုပေမဲ့ကြောင်မဲမြို့နယ်မင်းငော့အုပ်စုမှာစက်တင်ဘာလ21ရက်နဲ့22ရက်နေ့တွေမှာပဲမိုင်းနှင်းမိတဲ့ဒေသခံလူထု3ဦးရှိနေပါတယ်ကြောင်မဲမြို့နယ်ဟာလက်နက်ကင်တိုင်းနာပေါင်းစုံလှုပ်ရှားနေထိုင်တဲ့ဒေသဖြစ်ပြီးတိုက်ပွဲမကြာခဏဖြစ်ပွားတဲ့နေရာဖြစ်တယ်လို့တိုက်ပွဲရဲ့နောက်ဆက်တွဲဖြစ်တဲ့မြေမြုပ်မိုင်းနှင်းမိတဲ့ပြဿနာကြောင့်ဒေသခံလူထုအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းဝင်းကတော့လက်နက်ကင်တပ်ဖွဲ့အလုံးကိုရွာအနီးနဲ့ရွာတွေထဲလက်နက်ကြီးပစ်ခတ်တာမြေမြုပ်မိုင်းထားရှိတာတွေမပြုတ်လို့ဖို့တိုက်တွန်းတောင်းဆိုထားပါတယ်
။မွန်ပြည်သက်ပါတီ NNSP ကနေဖမ်းဆီးမိခဲ့တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် TGP ခွဲထွက်ဝင်6ဦးကိုထိုင်းမြန်မာနယ်စပ်တနေရာမှာစက်တင်ဘာလ23ရက်နေ့ကပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့ကမွန်ပြည်တဲ့အခြေပြုဒေသတနေရာမှာဖွေးပြူချက်မရှိဘဲအခြေပြုနေတဲ့ဘူမူကြီးစောစန်းအောင်ရဲ့တပ်ဖွဲ့ဝင်6ဦးနဲ့လက်နက်9လက်ကိုမွန်ပြည်တဲ့တပ်ဖွဲ့တွေကနေတွားရောက်ဖမ်းဆီးထိန်းသိမ်းထားရကနေပြန်လည်လွှတ်ပေးခဲ့တာပါဘူမူကြီးစောစန်းအောင်ဦးစီးတဲ့ DKP ခွဲထွက်ဖွဲ့တို့ထိုင်းမြန်မာနယ်စပ်မှာရှိတဲ့မွန်ပြည်တဲ့ပါတီရဲ့တိုင်းရင်းတပ်ဖွဲ့စကန်နီးတဝိုက်မှာစကန်ချနေထိုင်လို့မရကြောင်းပြီးခဲ့တဲ့စက်တင်ဘာလ6ရက်နေ့နဲ့9ရက်နေ့ကတွားရောက်ရှင်းလင်းပြောကြားခဲ့တာကို DKP ဘက်ကလက်မခံဘူးလို့မွန်ပြည်တဲ့ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘူမူကြီးစောစန်းအောင်စီကိုဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အိုးထိန်ကျေးရွာကကြောင်းထိုင်ဆရာတော်အပါအဝင်ကျေးရွာအုပ်ချုပ်ရေးမှုနဲ့ကျေးရွာသားတအူးကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးအဆက်အသွယ်မရဖြစ်နေတဲ့အတွက်မိသားစုဝင်တွေနဲ့ကျေးရွာသားတွေကစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေကတော့အိုးထိန်ကျေးရွာကြောင်းထိုင်ဆရာတော်ကျေးရွာအုပ်ချုပ်ရေးမှုဥဝေစောထွန်းနဲ့ကားဒရိုင်ဘာကိုမြတ်မောင်တို့ဖြစ်ပြီးသူတို့ကိုစက်တင်ဘာလ20ရက်နေ့ကအလူတကူအတွက်ကားနဲ့သွားစဉ်လင်းမွေတောင်အနီးမှာအစိုးရစစ်တပ်ကဖမ်းဆီးသွားတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အခုအခါသူတို့ကိုဘာကြောင့်ဖမ်းပြီးပြန်မထားသလဲဆိုတာမသိရတဲ့အတွက်မိသားစုဝင်တွေနဲ့ကျေးရွာသားတွေကစိုးရိမ်နေကြပါတယ
်ကချင်ပြည်နယ်ဖားကဒေသနဲ့တနိုင်းဒေသတို့မှာရွှေပြောင်းလုံးသမားတွေနေရာချထားရေးစီမံချက်ကိုရပ်ဆိုင်ပေးဖို့ကချင်ပြည်သူပါတီကနေတောင်းဆိုလိုက်ပါတယ်ပြည်နယ်စိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ရွှေပြောင်းလုံးသမားတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းအဖွဲ့တွေဖွဲ့စည်းပြီးဖားကနဲ့တနိုင်းဒေသကိုရွှေပြောင်းလုံးသမားဖြစ်နဲ့ရောက်ရှိနေတဲ့အနေနဲ့ရရကလုံသားတွေကိုနေရာချတာရေးဆောင်ရွက်နေတာကြောင့်ကန့်ကွက်ရတာဖြစ်တယ်လို့ကချင်ပြည်သူ့ပါတီ GSPP ရဲ့ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ်။လာမယ့်2020ထွေထွေရွေးကောက်ပွဲအတွက်လည်းကချင်ပြည်နယ်ကကချင်ပါတီတွေအတွက်ရွှေပြောင်းလုံးသမားတွေနေရာချတာရေးကိစ္စကစိန်ခေါ်မှုတရနေနဲ့ရှိနေတယ်လို့ GSPP ပါတီကပြောပါတယ်။ ကချင်ပြည်သူပါတီအနေနဲ့အစိုးရရဲ့ရွှေပြောင်းလုံးသမားများနေရာချတာရေးစီမံချက်နဲ့ယာယီအိမ်ထောင်စုထုတ်ပေးမဲ့အစီအစဉ်ကိုရဆိုင်ပေးဖို့စက်တင်ဘာလဆိုင်းကလေးကနိုင်ငံတော်အစိုးရကိုတင်ပြထားပြီးအခုလ20ရက်နေ့မှာလည်းပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံခဲ့ပေမဲ့လည်းတိကျတဲ့ဖြေတဆုံးတွေရမရရှိသေးဘူးလို့ကချင်ပြည်သူပါတီကတာဝန်ရှိသူတွေကပြောပါတယ်
ကရင်ပြည်နယ်မြဝတီမြို့မှာတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်မှုများပြားလာပြီးတိတက်ခန့်လူထုနဲ့လည်းမကြာခဏပဋိပက္ခဖြစ်ပွားလာပြီးတဲ့နောက်တရုတ်စာနယ်တည်တံ့ရေးတားထားတဲ့ကြော်ညာဆိုင်းပုတ်တွေဖြုတ်ပေးဖို့တိတက်ခန့်တွေစုပေါင်းတောင်းဆိုမှုကြောင့်အခုလ18ရက်နေ့ကစပြီးမြို့နယ်စီပင်တာဝန်ရှိသူတွေကနေလိုက်လံဖြုတ်သိမ်းနေပါတယ်အခုလစမ်းပိုင်းကဖအံမြို့မှာလည်းဟိမင်းခန့်ဆက်လုပ်ရေးကုမ္ပဏီအမည်နဲ့တရုတ်နိုင်ငံသားတွေနေအိမ်10လုံးကျော်ငားပြီးစိုင်းပုတ်တင်ရုံးဖွင့်ထားခဲ့တာကြောင့်လှဝကကနေဝင်ရောက်စစ်ဆေးခဲ့ပြီးတဲ့နောက်ဖွင့်ထားတဲ့ကုမ္ပဏီရုံးခန်းတချို့ကိုလက်ရှိအချိန်မှာပိတ်ထားခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာ3ရက်ကြာကျင်းပခဲ့တဲ့ပထမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာသတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးရန်အပါအဝင်အချက်6ချက်ကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုနိုင်ငံရေးကနေတင်ဆက်ပေးထားပါတယ်။
BNI ကနိုင်ငံတကာမြန်မာသတင်းဌာနရဲ့ဥက္ကဋ္ဌနမ်ဖောကေကသတင်းချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့ပိုင်းရင်းမီဒီယာညီလာခံမှာတောင်းဆိုခဲ့တယ်လို့ပြောပါတယ
်ဒီစက်ကြေးတွေဆိုတာရှိတယ်ဆိုတော့ BNI နဲ့ကလည်းဒါမီဒီယာတွေကစစ်ပွဲတစ်ခုဆိုတဲ့အခါကျတော့ဒီ right to information ကနေပြီးတော့ခြေခံပြောပါတော့ BNI နဲ့ကဒီ right to information ဥပဒေပေါ့နော်အဲဒါကိုအမြန်ပြတ်တမ်းဖို့အတွက်ကိုကျွန်တော်တို့က CSU နဲ့လည်းဟိုပုံလုံးဆောင်တော့တိုက်တွန်းသွားမယ်ဒီ right to information နဲ့တုတ်သွားမယ်
အဲ့ဒီဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့တောင်းဆိုချက်ပါဝင်မီဒီယာဥပဒေနေဥပဒေတွေကိုတိုင်းတာပါတာနဲ့ပါရာပြန်ဆိုထုတ်ဝေပေးဖို့မီဒီယာပတ်ပိုးသူတွေအနေနဲ့လည်းဒေတာလိုက်သတင်းဌာနတွေကိုဤပညာပိုင်းပဏာရေးပိုင်းဆက်လက်ကူညီပေးပါဖို့လာမယ့်2020အထွေထွေရွေးကောက်ပွဲမှာသတင်းရယူခွင့်အတွက်နိုင်မြေနေရာကန့်တမှုမရှိဘဲလွတ်လပ်စွာတွာလာရယူခွင့်ရှိဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကလက်ရှိမြန်မာနိုင်ငံရဲ့အနေထားရသတင်းမီဒီယာတွေရဲ့ခန့်ကန့်တာအရေးကြီးကြောင်းဖော်ပွဲခန်းနာမှာပြောဆိုလိုက်ပါတယ်
။ကျွန်တော်နိုင်ငံနဲ့တူတဲ့နိုင်ငံဒီဖြစ်နိုင်ငံမှာဘယ်နိုင်ငံမှမရှိဘူးလို့ကျွန်တော်ကတော့ဒီလိုမြင်တယ်ဗျ။ဘာကြောင့်လဲဆိုရင်လက်နက်ကင်တိုင်းသားအဖွဲ့အစည်းတွေအများဆုံးနိုင်ငံနိုင်ငံရေးပါတီနဲ့အများဆုံးနိုင်ငံငင်းချမ်းရေးမရသေးတဲ့နိုင်ငံအဖက်ဖက်မှာချွတ်ချုံကြသေးတဲ့နိုင်ငံဆိုတဲ့နိုင်ငံကြီးပြဿနာပေါင်းစုံနဲ့ပြည့်နေတဲ့ကျွန်တော်နိုင်ငံကြီးဆိုတော့အင်မတာမှရှုပ်ထွေးပြီးတော့ခက်ခဲတဲ့ပြဿနာနဲ့ပြည့်စုံတဲ့နိုင်ငံကြီးပေါ့လေဒီလိုနိုင်ငံမှာဒီသဒ္ဒတမန်တိုင်ဆိုတဲ့ဒီမီဒီယာမန်တိုင်ကြီးကအင်မတာမှအရေးကြီးပါတယ်
စတေမလာ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့တရမအကြိမ်မြောက်တိုင်းမီဒီယာညီလာခံမှာတိုင်းဒါမီဒီယာမူဝါဒမူကြမ်းတစ်ခုပေါ်ထွက်လာရေးအတွက်ဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့တိုင်းဒါဒေတာဆိုင်ရာသတင်းသမားတွေပုံမူထွက်လာရေးအတွက်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ
ဆက်ပြီးတော့စင်တုတ်ကွေးမြောက်တုတ်ကွေးလို့မြန်မာနိုင်ငံကအမည်ပေးခေါ်ဆိုတဲ့တုတ်ကွေးမျိုးဟာရှမ်းပြည်နယ်တင်းမာလည်းဖြစ်ပွားမှုများပြားနေပါတယ်ဒီအကြောင်းကိုနမ်ဟောင်းကနေစူးစီးတင်ဆက်ပေးပါမယ်ရှင်
ချစ်ကွန်ကန်ရလို့ခေါ်တဲ့တုတ်ကွေးယောဂါဟာကုဆက်လွယ်တဲ့ယောဂါဖြစ်ပြီးဒီတုတ်ကွေးကိုဈေးကူတာမှုထက်ကြိုတင်ကာကွယ်သင့်တယ်လို့ဒေါက်တာနန်ကင်နုံဖောင်းကအခုလိုပြောပါတယ်
။ချစ်ကွန်ကန်ရလို့ခေါ်တဲ့စင်တုတ်ကွေးယောဂါဟာဘာကြောင့်ဖြစ်တုံးဆိုလို့ရှိရင်ယောဂါပိုကုဆက်ခံထားရတဲ့အေဒီစ်အီဂျစ်တိုင်းလို့ခေါ်တဲ့ချင်မျိုးသားပေါ့နော်အဲ့ဒီချင်မနေပြီးတော့မှလူကိုကြိုက်တယ်သူရဲ့တွေရနေတဲ့ဆင်လူတွေရဲ့ကိုခံလာတဲ့ကိုယောဂါပိုကဝင်ရောက်ပြီးတော့မှကုဆက်ရချင်ဖြစ်ပါတယ်။ချိန်ကမခံအောင်နေရမှာအဓိကပေါ့နော်။ခုလောလောဆယ်ရတော့ချီကွန်ကညာကိုဗိုင်းရပ်စ်ကိုပျောက်စီတဲ့ဆီဆိုတော့မှကောက်ွယ်စီးပြီးပါတယ်လည်းမရှိသေးပါဘူး။အဲဒါကြောင့်မလို့မဖြစ်အောင်မဲချူတင်ကောက်ွယ်ပြီးနေတာကတော့အကောင်းဆုံးပါ
။စင်တုတ်ကွေးယောဂါလက္ခဏာကိုယောဂါကုဆက်ခံရတဲ့တောင်ကြီးမျိုးကစိုက်ကွန်လျန်ကအခုလိုပြောပါတယ်
။ညာကတော့အိတ်လည်းမပြောဘူး။ပူလည်းပူတယ်။ဆောင်မချုံနဲ့အေးတယ်ဒါမဲ့ဆောင်ချုံနေချင်းအရန်ပူတယ်ပြီးတော့ချွေးတွေထွက်တယ်အဆောင်ဖဲတော့အရန်အေးတယ်အဲ့လိုမျိုးခံစားနေရပြီးတော့တကူလုံးကြိုက်ချဲတယ်စားလည်းမစားချင်ဘူးပြီးတော့ရှင်တို့ကြွေးပြောက်တော့မယ်ဆိုတော့ ကျွန်တော်တကူလုံးဟွာနီဆစ်ဆစ်တွေထွက်လာတယ
်ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့ကကတင်နေရာဆန့်ခရိုင်ပြည်သူစေယုံကြီးမှာလူနာအများစုဟာစင်တုတ်ကွေးရောဂါကူးစက်ခံရသူတွေဖြစ်တယ်လို့တာဝန်ကျက်ဆရာမယင်းကပြောပါတယ
်လန်ခိုးနေတဲ့ဟိုဟာပေါ့လေးပုံမှာ3ပုံလောက်ကတော့ဖြစ်နေကြတယ်
ကိုခန့်အားအပေါ်မူတည်ပြီးတော့ယောဂါဟာ၅ရက်ကနေတပတ်အထိကြာမြင့်မှပျောက်တာဖြစ်တယ်လို့သိရပါတယ်။သို့ပေမဲ့ယောဂါကြောင့်လူနာသေးဆုံးတာတော့မရှိဘူးလို့ဒေါက်တာနန်ကင်နုံဖောင်ကပြောပါတယ
်။ချီကွန်ကွမ်းညာနဲ့ပတ်သက်ပြီးရောမှာအဲယောဂါကြောင့်မလို့လူနာသေးဆုံးရတာမျိုးတော့မရှိဘူး။ဒါပေမဲ့အဲယောဂါဝင်နေတဲ့အတွက်ကြောင့်မလို့ကိုခန္ဓာတွေကနေပြီးရောမှာလှုပ်ဆောင်နေတဲ့ဒီကိုခန့်အားအပိုင်းနဲ့ပတ်သက်တဲ့ဟာတွေကအပြောင်းလဲတွေဖြစ်သွားလို့ရှိရင်တော့သွေးပေါင်ကျတာတွေပါဖြစ်တတ်တယ်။ထွက်သားတွေရမ်းနာကျင်တာတွေဖြစ်တတ်တယ်ပေါ့နော်
။ချီကွန်ကွမ်းညာဗိုင်းရပ်စ်ဟာအာရှ၊အာဖရိက၊ဥရောပနဲ့အမေရိကတိုက်တို့ရှိနိုင်ငံပေါင်း60ကျော်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့10နှစ်တာကာလအတွင်းမှာတကြော့ပြန်လဲကူးစက်ပြန့်ပွားခဲ့တာဖြစ်တယ်လို့လဲကျန်းမာရေးဌာနကတည်င်းထုတ်ပြန်ထားပါတယ
်အခုဆက်ပြီးတည်င်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
2019ခုနှစ်အတွင်းရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာမင်းမြုံမိုင်းနှင်းမိဒဏ်ရာရရှိသူ34ဦးရှိပြီးသေဆုံးသူတွေ10ဦးထပ်မံရှိကြောင်းတအန်းလူငယ်များအဖွဲ့ကနေအချက်အလက်စုစည်းထားပါတယ်။မွန်ပြည်သက်ပါတီ NMSP ကနေဖန်ဆီးတင်တင်ထားတဲ့သုရတော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA ခွဲထွက်အဖွဲ့ဝင်6ဦးကိုထိုင်းမြန်မာနယ်စပ်တနေရာမှာပြန်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။
သောရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ကမှနောက်တစ်ချိန်နားဆင်နိုင်ကြပါရဲ့ရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလဲအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။ကိုတောက်ကြနေမနေ့ကင်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်သတင်းပေးတူရဲ့ဖော်ထုတ်ချက်ကိုအခြေခံပြီးတော့သူ့ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သတင်းမီဒီယာတွေကိုဝေဖန်ထုတ်နှက်လိုက်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံကနေဝါရှင်တန်မြို့တော်ကိုပြန်လာတဲ့ချက်တပရီနေမှာပဲသမ္မတထရမ့်ကဒီမိုကရက်တီရဲ့လှုပ်ရက်ဟာရှက်စရာကောင်းတဲ့လှုပ်ရက်ဖြစ်ကြောင်းပြောကြားခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံတွင်းမှာလေကြောင်းကနေတိုက်ခိုက်ခံရမှုတွေနောက်ထပ်ထပ်ပြီးတော့မဖြစ်ပွားစေရတဲ့ဒုံးကျည်တန်းကာကွယ်နိုင်တဲ့ Patriot ဒုံးကျည်ပစ်စင်တစ်ခု Raider စနစ်၄မျိုးနဲ့ American တပ်သား400လောက်ကို American ကာကွယ်ဝင်ကြီးဌာနကနေဆော်ဒီအာရေဗျနိုင်ငံကိုဆစ်လွတ်ပေးပို့လိုက်ပါတယ်။ရွှေငြာဒုက္ခသည်တွေကိုတတ်တဲ့နိုင်ငံမှာအခြေချရေးဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကလမ်းဖွင့်ထားတယ်လို့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမန်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။တကယ်လို့ရိုဟင်ဂျာဒုက္ခသည်တွေကိုခေါ်ယူဖို့အတွက်စိတ်ဝင်စားတဲ့နိုင်ငံရှိလာမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေကြိုဆိုကြောင်းလည်းပြောကြားခဲ့ပါတယ်။မြန်မာထိုင်းနဲ့မလေးရှားနိုင်ငံတွေကြားမှာချိတ်ဆက်လှုပ်ရှားနေတဲ့လူမှောင်ခိုကိန်းတကိုင်းကိုမလေးရှားရဲတပ်ဘွဲကဖြုတ်ခွင်းလိုက်ပါတယ်။ဒီမှာမလေးရှားနိုင်ငံသားဂိုင်းခေါင်းဆောင်ပါဝင်လူ89ဦးကိုဖမ်းဆီးရမိတာဖြစ်ပြီးမြန်မာနိုင်ငံသား66ဦးကိုဖမ်းဆီးထိန်သိမ်းထားတယ်လို့ပြောပါတယ
်။တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးခဲ့တာပါ။ဒီကနေ့မနေ့ခင်အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dallas Smith ဖြစ်ပါတယ်ရှင်။အခုညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.